ရင်းချာရီပေါ်ချူလွန်နဲ့ရက်ဆက်ချင်းချုပ်တဲ့လောရက်တွေအတွက်ပြစ်မှတ်ထားရေးယူတန်းခတ်ဖို့အမေရိကန်တက်လွတ်တို့ကဥပဒေကြမ်းတစ်ခုကိုအဆိုပြုလိုက်ပါတယ်။အခိုင်ပြင်းနမှာရင်းချာရီပေါ်လူခွင့်ရေးချူပေါင်းမှုတွေကျူးလွန်နေတယ်လို့ဆွဆွဲထားတဲ့မြန်မာစစ်တပ်ပေါ်ပြစ်မှတ်ထားရေးယူမဲ့ဥပဒေကြမ်းကိုတော့ Republican Party ကဂျွန်မက်ကေး၊ Democratic Party ကဘန်ကာရင်တို့အပါအဝင်အမေရိကန်တက်လွတ်တို့ကတင်ရှားတဲ့အမတ်တွေပူးတွဲအဆိုပြုခဲ့ကြတာပါ။ဥပဒေကြမ်းထဲမှာတော့ရင်းချာရီပေါ်လူခွင့်ရေးချူပေါင်းမှုတွေကျူးလွန်ရမှာတာဝန်ရှိတဲ့စစ်ဘက်ဆိုင်ရာအစိုးရပုဂ္ဂိုလ်တွေပေါ်ပိတ်ဆို့တန်ခတ်တာခီးသွွာလာကွင်းကတ်တတာတွေပေါ်ရမှာဖြစ်တဲ့အကြောင်းလဲမနေ့တုန်းကကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ။ကျန်းဖက်မှုတွေရပ်တန့်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနကအတည်ပြုနိုင်တဲ့အချိန်ထိစစ်ဘက်ဆိုင်ရာဆက်ဆံရေးတွေကိုတားမြစ်ထားဖို့လဲထည့်သွင်းထားပါတယ်။ဥပဒေကြမ်းကိုပူးတွဲဆိုပြုခဲ့သူတူဖြစ်တဲ့ဂျွန်မက်ကိန်းကတော့ရင်းချာရီပေါ်ပြုမှုဆက်ဆံနေရာတွေကိုအမေရိကန်နဲ့နိုင်ငံတကာတိုင်ဝမ်အနေနဲ့ပြင်းပြင်းထန်ထန်တုံ့ပြန်မှုလိုအပ်ကြောင်းကြေညာချက်မှာပြောဆိုခဲ့တာပါ။လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်နောက်ဆက်တွဲအကျိုးဆက်တွေခံစားရမယ်ဆိုတာကိုမြန်မာအာဏာပိုင်တွေသိနေအောင်အမေရိကန်သမ္မတကလုံနိုင်မဲ့ဥပဒေကြမ်းဖြစ်ကြောင်းလဲထက်လွတ်တော်မဲ့ဘန်ကာရင်ကပြောဆိုခဲ့ပါတယ်။ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လူညွန့်ရေးကစ်ကန်30လောက်ကိုစီးနင်းတက်ခတ်ခဲ့တဲ့ ARS ဆွေးရအုပ်စုကိုမြန်မာစစ်တပ်ကလိုက်လံချိန်မွှေးရကနောက်ဆက်တွဲဖြစ်အင်းနီးယန်ဘင်္ဂလားဒေ့ရှ်တန်ငံကိုဖတ်ပြေးသူပေါ်မှာ6သိန်းကျော်တိရှိနေပြီလို့လဲကုလသမဂ္ဂကခန့်မှန်းထားတာပါ။မြန်မာစစ်တပ်ကတော့စစ်စင်ရေးတွေအတွင်းလူခွေရေးချူပေါင်းမှုတွေကျူးလွန်မှုတွေရှိမရှိစုံစမ်းစစ်ဆေးနေကြောင်းနဲ့တွေ့ရှိချက်တွေကိုလည်းတရေထုတ်ပြန်သွားမှာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။